ကင်းပြည်နယ်မြောက်ရီခရိုင်အတွင်းမှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒီကေဘီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်600ထက်မနည်းရောက်နေပြီးဇွန်လ2ရက်နေ့ကတော့ထိုင်းမဲချန်ကစစ်ပီးဒုက္ခသည်တွေခိုးလွန်ရနေရကိုမြန်မာဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတာကြောင့်ထိုင်းစစ်သားတဦးနဲ့စစ်ပီးရှောင်းနှစ်ဦးထိခဲ့ဒဏ်ရာရပါတယ်။ဒီကြောင့်ထိုင်းချီဆိုင်ဗီယူဝီသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ PNP နဲ့မြောက်ရီမြို့ရဲ့တောင်ဘက်10မိုင်အကွာမှာမြန်မာစစ်ကောင်စီတပ်နဲ့နေကြားဆောင်ပူပေါင်းတက်ဖွဲ့ဝင်နေတဲ့ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်တို့ကြားအင်္ဂါနေ့နေ့လယ်ကစပြီးဒီကနေ့ထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ကမဲကိုကင်းကျေးရွာအထိစစ်ဘေးရှောင်600ထက်မနည်းထွက်ပြေးခိုလွန်လာကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ထိုင်းဘက်ကမဲကိုကင်းကျေးရွာရဲ့နွားတင်းကုတ်တွင်ခိုလွန်နေထိုင်နေကြတဲ့စစ်ဘေးရှောင်နေရာကိုလက်နက်ကြီးကြီးစံနဲ့ကြားရောက်လို့ထိုင်းနိုင်ငံသားတဦးနဲ့စစ်ဘေးရှောင်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါဗျ
။ဒီနေ့ပေါ့လေနေ့လယ်စင်းပိုင်းအချိန်တော့ကပေါ့လက်နက်ကြီးတွေကကြားအစုံကြားနေရတယ်။နောက်ပြီးတော့စုံလို့ကြားနေရတယ်ခိုင်ခဲချင်းကိုလည်းစလုံးကြားလာတော့ပေါ့နော်။အဲဒီမှာရှိတဲ့အံကြတဲ့ဒီထိုင်းနိုင်ငံသားအင်းနဲ့ဒီသက်တူလာတဲ့ဒုက္ခတွေကိုပါထိခိုက်ဒဏ်ရာရတယ်လို့ကျွန်တော်တို့ကသိရတာပေါ့။ဒီမနာကြီးတောင်းတကြီးချိနေတော့ပဲဟိုလက်နဲ့ကြီးအတန်ကြီးကြားမြင်ရတော့ပဲဒီ
အခုလိုမျိုးထိုင်းနိုင်ငံရဲ့ပိုင်နဲ့တဲ့လက်နဲ့ကြီးကြီးကြားခဲ့တာနဲ့ပတ်သက်လို့သူ့စစ်သားတူထိခိုက်ဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းဆိုရဘက်ကအခုချိန်ထိတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မနီကစပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တွေဟာနေ့လယ်ပိုင်းထိထွက်လာနေစေမို့တိုင်းဘက်ချမ်းမဲခုတ်ကင်းကျေးရွာကိုမနေ့ကထိရောက်လာတဲ့ဒုက္ခသည်600ထက်မနည်းရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဒုက္ခသည်အကြတော့မနေ့ကတည်းကစပြီးတော့မှလာတာပေါ့နော်။ဒီဘလူးဘက်ချမ်းမှာဒီစီဘီနဲ့စစ်ကောင်စီကျမ်းမှာဖြစ်တဲ့စိုက်ပွဲအပေါ်မှာဒုက္ခသည်ကမင်းကအကြတော့နေရကျော်လောက်ရှိတယ်ဒါပေမဲ့ဒီမင်းပေါ့နော်ဒီဒီမင်းကကျတော့ကျွန်တော်တို့အပ်ဒိတ်ချက်ရတာက600လောက်တော့ရှိပြီဒါပေမဲ့ဒီအခုချိန်မှာလည်းဒီဆက်များလာတယ်ပေါ့နော်ဒါပေမဲ့လူကလမ်းညုံပဲဆက်ပြီးလာနေတော့ပေါ့အပ်ဒိတ်ချက်မှာရှိတယ်အခုအချိန်ကြီးပေါ့ဒီမင်းမဒီဖန်လည်းအခုမှအခုချိန်မှာကြာနေရတော့ပဲအဲ့တော့ကျွန်တော်တို့ဟိုရွာကရဆက်ပြီးလာနေတော့ပဲဒီဆိုင်ဆက်ချက်ကိုဒီဘက်ကမှလည်းသူကလည်းရှိသေးတဲ့ပါကြတော့ပိုင်းတဝန်ရှိပုဂ္ဂိုလ်တွေကဒီဟာကျင်းနေကိုတော့ပြေးမှုမျိုးတွေတော့တော့တယ်
။ဘာကြောင့်တိုက်ပွဲဖြစ်ရတယ်လဲဆိုတဲ့အခြေအနေကိုမေးမြန်းဖို့အတွက်စစ်ကောင်စီဘက်က DKBA ဘက်ကိုတော့နှစ်ဖက်လုံးကိုဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကတော့မနေ့ကနှစ်ဖက်တိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပြပါဗျာ။
မနေ့ကတော့သူတို့ကားကိုစောင့်ချလိုက်တာပဲ။ကားလာတော့စခန်းမရောက်ခင်မှာပဲအရွာအဝယ်မှာအဲ့ဒါလမ်းမှာစောင့်ချလိုက်တာ။ဒီကဘီမဟုတ်ပါဘူး။ကုတ်ပါပါလေ။အင်း။ဘုံဘွက်တော့ပါတော့။ဒီအနောက်ကိုကြီးဆက်တည်ရပေါ့။ကြီးဆက်တည်ရတော့များတယ်ရှင်။200လောက်ပါမယ်
။ဂျွန်လ၂ရက်နေ့မနေ့၄နိုင်ခွဲအချိန်လောက်ကကရင်ပြည်နယ်မြောက်ဝတီမြို့နယ်မိုင်50ခန့်ကွာမြောက်ဝတီခရိုင်ဝလီမြို့ရဲစခန်းကိုလည်းလက်နက်ကိုင်အဖွဲ့တစ်ခုက RPG လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဝလီမျိုးကစစ်မြေပြင်အင်ဂျင်နီယာဂျီအီတက်အခြေချလုပ်ငန်းခွင်နေရာတွေမှာလည်းပြစ်ခတ်မှုတွေမီးရှို့မှုတွေရှိနေပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။ကရင်ဘက်တိုက်ပွဲနဲ့ဒုက္ခသည်တွေအခြေအနေမအေးမှပြောပြသွားတာပါ။